မြောက်ကိုရီးယားကပြစ်လွှတ်လိုက်တဲ့ပယ်ထင်းတုံးကြီးဒဇင်းဟာဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီးပစိဖိတ်သမုဒ္ဒရာထဲကျသွားတယ်လို့ဂျပန်အစိုးရကပြောတဲ့ကြောင်း NHK ဂျပန်သတင်းဌာနကရေးပါတယ်။ဒုံးကြီးအပျက်စီးအပိုင်းအစဖြစ်နိုင်ခြေအရာတွေနောက်ကိုမကပ်ဖို့ဂျပန်အစိုးရကလူထုကိုသတိပေးထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကြီးဆန်သက်တာတွေကိုခက်စိတ်စိတ်လှုပ်လာပြီးတဲ့နောက်သိမ့်မကြခင်ကပဲကုလသမဂ္ဂကနေတန်ခတ်အရေးယူမှုအစ်စ်တွေချမှတ်ပြီးတဲ့နောက်တောက်ကြနေမနဲ့အစောပိုင်းမှာအခုထပ်ပြီးဒုံးကြီးဒဇင်းပြစ်လွတ်တဲ့သတင်းထွက်လာတာပါ။တောက်ကြနေကပြစ်လို့တဲ့ပယ်ထင်းဒုံးကြီးဟာဂျပန်နိုင်ငံဘော်ကနေမြောက်ကိုရီးယားဒုံးကြီးကျော်ပြစ်တာ6ချိန်ရောင်းဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးပြစ်လို့ခဲ့တာကဩဂုတ်လ29ရက်နေ့ကဖြစ်ပါတယ်။စက်တင်ဘာလ3ရက်နေ့ကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတလုံးကိုဖောက်ခွဲဆန်သက်တယ်လို့ကြေညာခဲ့ပါတယ
်။မြောက်ကိုရီးယားကအခုလိုမျိုးနောက်ထပ်မစ္စောက်ဒုံးကြီးပြစ်လွတ်တဲ့သတင်းထွက်မလာခင်နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုတွေထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။စက်တင်ဘာ3ရက်နေ့တုန်းကဒီမြောက်ကိုရီးယားကအင်အားပြင်းမြေအောက်ဖောက်ခွဲဆန်သက်မှုကြီးကိုလုပ်ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့တုန်းကပဲပြင်းထန်တဲ့အရေးယူတန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အမေရိကန်ကမြောက်ကိုရီးယားအပေါ်ဘလို့အရေးယူမလဲဆိုတာမပြောပေမဲ့တရုတ်သမ္မတရှီဂျင်းပင်နဲ့အနီးကပ်ဆက်သွယ်အထောက်ဆောင်ရွက်နေပြီးတော့မကြခင်သိရမယ်လို့သမ္မတထရမ့်ကကြာသာပြေးနေကပြောပါရယ်။အမေရိကန်မှာရှိနေတဲ့သူတွေအတွက်အင်မတန်မှလုံခြုံမှုရှိစေအောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါရယ်ရှင်။